ရခိုင်ပြည်နယ်မြောက်ပိုင်းဘူးသီးတောင်မြို့နယ်ကုသပြင်ကျေးရွာနာမှာအစုလိုက်ပြုံလိုက်မြှုပ်ထားတဲ့အလောင်းတွေတွေ့ခဲ့တာနဲ့ပတ်သက်ပြီးကနဦးရရှိထားတဲ့အထောက်အထားတွေအရမနေ့ကမှအချင်းစစ်တရားရုံးချုပ်ကနေပြီးတော့ရုံးထိုင်စစ်ဆေးသွားမယ်လို့တမလို့တရေမှန်ကြံကြားရေးအဖွဲ့ကပြောပါတယ်ဒီတရားရုံးချုပ်ရဲ့လုတ်ပိုင်ခွေအရာပြမှုကျူးလွန်ကြောင်းစစ်ဆေးတွေ့ရှိရင်တေတံအထိချမှတ်နိုင်တယ်လို့လည်းပြောပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ရခိုင်ပြည်နယ်ဘူးတီတော်မြို့နယ်ကုသချင်းကျေးရွာဝင်းကျင်မှာရာနဲ့ချီရဲ့ရုပ်လောင်းတွေမြုပ်နှံထားတယ်လို့ AP သတင်းဌာနက2018ခုနှစ် February လ1ရက်နေ့မှာဖော်ပြခဲ့တာဖြစ်ပါတယ်2019ခုနှစ်မတ်လမှာတော့စုံစမ်းစစ်ဆေးရေးခုံရုံး Code of Inquiry အဖွဲ့ကိုတက်မတော်ဤဥပဒေနဲ့အညီဖွဲ့စည်းစစ်ဆေးခဲ့ပြီးတဲ့နောက်ဒီမှုကိုစစ်ဘက်ဆိုင်ရာတရားရုံးကစစ်ဆေးသွားမှဖြစ်ကြောင်းဩဂုတ်လ31ရက်နေ့ကတက်မတော်ဘက်ကတင်ထုတ်ပြန်ခဲ့တာပါတမ်ဘောဒရင်မန်ကြံကြားရေးအဖွဲ့အတွင်းမှဘုံမှုချုပ်ဇော်မင်းထွန်းကကနဦးစစ်ဆေးတွေးရှိထားတဲ့အချက်လက်တွေအရစစ်ဘက်ဆိုင်ရာတရားရုံးစစ်ဆေးမှုကိုမနှက်ဖန်အင်္ဂါနေ့မှာစတင်သွားမှဖြစ်ကြောင်းအခုလိုပြောပါတယ်
ကျွန်တော်တို့ပေါက်ပြန်ထားတဲ့အတိုင်းပါပဲဒီမှာပြည်မှုကျွလွန်တယ်လို့ကျွန်တော်တို့ဒါကျွန်တော်တို့အနေနဲ့ပြည်မှုကျွလွန်တယ်လို့ကျွန်တော်တို့ဒီစစ်ဆေးချက်တွေကကျွန်တော်ကလုံးတွေ့ရှိတယ်ပေါ့ပြည်မှုကျွလွန်တယ်ကလုံးတွေ့ရှိတယ်ဆိုတာအစိုးရတရားရုံးဆုံးနဲ့ရုံးတာစစ်ဆေးပေါ်မှာဖြစ်ပါတယ်လက်ဆက်စစ်ဆေးမှာဖြစ်ပါတယ
်ဒီမှုကိုဘူတိတော်မျိုးနဲ့ငြင်းငြင်းကန်တက်မှာစစ်ဆေးသွားမှာဖြစ်ပါတယ်အကျဉ်းစစ်တရားရုံးကပြည်မှုကျူးလွန်ကြောင်းစစ်ဆေးတွေးရှိခဲ့ဆိုရင်ဒေသအထိအမြင့်ဆုံးအပြစ်ဒဏ်ချမှတ်နိုင်ကြောင်းလည်းဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါတယ်
။ကျွန်တော်တို့မှာစစ်တရားရုံး၄မျိုးရှိပါတယ်။စစ်တရားရုံးကြောင့်ခုခွဲပြီးတဲ့အကျဉ်းစစ်တရားရုံးကြောင့်ပြီးရင်တော့ကျွန်တော်တိုင်းစစ်တရားရုံးပြီးရင်တပ်စစ်တရားရုံးဒီကျဉ်းစစ်တရားရုံးကြောင့်ဒီသမာရီဒီရကုတ်မှာဆက်ကတော့ကျွန်တော်တို့ဥက္ကာပါမှာ၃နဲ့လုံးထပ်ပြီးဖြစ်ပါခဲ့တယ်။အဲဒါနဲ့ကျွန်တော်တို့တကယ်တရားရုံးနေတဲ့ပုံစံတူပါလားဒီမှာဆက်ဆဲခံရသည့်ဘက်ကနေဆိုတော့ဒါကာကွယ်ပေးနေဒီရှင်းပြီးတဲ့ပုံစံမျိုးရရှိပါမယ်ဟိုဘက်ကဆက်ဆဲတဲ့ဒီဘက်ကလည်းရှင်းပြီးပုံစံမျိုးရရှိပါမယ်လို့သူသိရဖြစ်ပါတယ်ဒီရအခုအနာကတော့ကျွန်တော်ကဒီအနည်းဆုံးဖတ်မှတ်နိုင်တဲ့ဒီကအတော့ဒီဓာတ်ကြီးချမှတ်နိုင်တဲ့ဒီကတော့ဖြစ်ပါတယ်
ရုံးတင်စစ်ဆေးမဲ့သူတွေထဲမှာအရာရှိအဆင့်နဲ့အခြားအဆင့်တွေပါဝင်ကြောင်းပြောဆိုတာရှိပေမဲ့အရေးအတွက်ဘလောက်ရှိတယ်ဆိုတာကိုတော့သတင်းမီဒီယာတွေကိုထုတ်ဖော်ပြောဆိုတာမရှိသေးပါဘူးဒီလိုစစ်တရားရုံးကစစ်ဆေးမဲ့အပေါ်မှာတော့ကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးအဖွဲ့ရဲ့အဖွဲ့ဝင်ဦးအေးလွင်ကအခုလိုတုံ့တက်ပါတယ
်ဒီလိုမြေပြင်မှာကပြစ်ပခတ်ဖြစ်တယ်ဆိုရင်ဝေးရွယ်စိုးတိုးတွေဆိုတာရှိတတ်တယ်ဗျာအဲ့ဒါတွေကိုလက်ဆန့်အတိအမှတ်ပြုပြီးတော့ဘလောက်တိုင်းတာဒီဖြစ်တယ်ကျူးလွန်တာဘယ်လိုလဲတော့ပြုံးမှုကျူးလွန်မှုကိုအကအကွယ်မပေးဘဲနဲ့ကျူးလွန်တဲ့သူများကိုထောထုတ်အရေးယူမယ်ဆိုလို့ရှိရင်မြမပုံရိပ်ကအရန်ကောင်းလာပါလိမ့်မယ်အဲ့တော့ဒီလိုလုပ်ငန်းတွေကိုပို့ပြီးတော့တစ်ဆိုင်မှမှလုပ်ပြဖို့လိုအပ်တယ်လို့ကျွန်တော်ထင်ပါတယ်
ကူတာပြင်အမှုဟာတက်မတော်ကဒုတိယအကြိမ်ကံတွယ်လာတဲ့အမှုဖြစ်ပါတယ်2018ခုနှစ်ဧပြီလအတွင်းကတော့မောင်းတော်မြို့နယ်အင်းဒင်ကျေးရွာမှာအစ္စလာမ်ဘာသာဝင်10ဦးကိုတပ်ဖြတ်ခဲ့တဲ့အမှုကိုတက်မတော်စုံစမ်းစစ်ဆေးအဖွဲ့ကစစ်ဆေးပြီးတဲ့နောက်အရာရှိနဲ့အခြားစစ်သည်9ဦးကိုတက်မတော်ကထုတ်ပယ်ပြီးအလုတ်ကျန်းနဲ့ထောင်ဒဏ်10နှစ်ချမှတ်ခဲ့ဘူးပါတယ်ဒီလိုချမှတ်ပြီးတဲ့နောက်တမတော်ကာကွယ်ရေးဦးစီးချုပ်ရဲ့အမိန့်အရထောင်ဒဏ်တစ်နှစ်မပြည့်မီပြန်လွတ်ပေးလိုက်တဲ့အပေါ်နိုင်ငံတကာကဝေဖန်တာတွေလည်းရှိခဲ့ပါတယ်